မကြသေးခင်ကအသစ်ဖွဲ့လိုက်တဲ့နိုင်ငံလုံးဆိုင်ရာចောင်းသားတမကအဖွဲ့ချုပ်နာကတာကိုတက္ကသိုလ်ចောင်းသားများတမကက16ဦးမြေလက်ဒေတာဘာကတာက17ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနနဲ့ចောင်းသားခေါင်းဆောင်တွေဆွေးနွေးပွဲမှာသဘောတူညီချက်နှစ်ချက်ရခဲ့ပါတယ်။အစစ်မြင့်ပညာဦးတွေထဲမှာចောင်းသားတမကတွေပါဝင်ရေးဆွဲခွင့်နဲ့တက္ကသိုလ်တစ်ခုချင်းစီကပြည်ညံတွေရေးဆွဲတဲ့အခန်းကဏ္ဍမှာចောင်းသားတမကတွေပါဝင်ခွင့်ရှိမယ်ဆိုတဲ့သဘောတူညီမှုတွေဖြစ်ပါတယ်။တက္ကသိုလ်ထဲမှာចောင်းသားတမကတွေတရားဝင်ရည်တည်ခွင့်ရရှိဖို့ဆွေးနွေးမှုအစမပြေဘူးလို့နာကတာအဖွဲ့ဝင်ကိုစေးရလင်ကပြောပါတယ်။
ကျောင်းသားသမားကရက်တီလှူချောင်းခွင့်ကိုသူတို့အနေနဲ့အတိမပြပါတယ်။လက်ရှိရှိပြီးသားကျောင်းသားသမားကတွေကျောင်းထဲကကျောင်းသားသမားကတွေအားလုံးကိုလည်းသူတို့အတိမပြပါတယ်။ဆက်လက်ပြီးတော့ကျောင်းထဲမှာရက်တီလှူချောင်းခွင့်နဲ့ရုံးခန်းတွေပေးဖို့အတွက်ကိုကျွန်တော်ညှိနှိုင်းခဲ့တယ်။အဲ့တော့တိတ်မကြခင်ကာလမှာကျောင်းမဲ့တက်တဲ့ပေါ့တိတ်မကြခင်ကာလမှာအဲ့ဒါတွေရနိုင်ရလာနိုင်ဖို့အတွက်ကိုကျွန်တော်အခွင့်အလမ်းများပါတယ်။ဒါပေမဲ့ကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆောင်ရမယ့်ဟာရှိတယ်။နောက်ပြီးတော့ကျွန်တော်ဥပဒေအရအကန့်သက်ရှိတဲ့ဟာရှိနေတဲ့အတွက်လောလောဆယ်တော့ဒီလောက်နဲ့အဲ့တကူကျွန်တော်ပြတ်ခဲ့တယ်
။နိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကအဖွဲ့ချုပ်အနေနဲ့ပညာရေးဝန်ကြီးဌာနရက်တရာစီမံကိန်းမှာပါဝင်ဖို့ကိုလည်းပြည်တော်စုဝန်ကြီးကကမ်းလှမ်းခဲ့တယ်လို့ဘာကတာမြေလက်ဒေတာကကိုပြည့်ဖြူကျော်ကပြောပြခဲ့ပါတယ
်။အဓိကအားဖြင့်ကကျွန်တော်တို့မြင်တာကဒီရက်တရာစီမံကိန်းမှာကသူကကျောင်းသူကျောင်းသားရဲ့အတောင်ပြန်ယူလာတယ်။အဲ့တော့ကျောင်းသူကျောင်းသားကဆရာဆရာမအပေါ်ပတင်ကြားမှုနေ့စနစ်ပိုင်းဆိုင်ရာတွေမှာဘလို့မြင်တော့အဲ့ဒီအပေါ်မှာသူတို့ကလည်းပြန်လုပ်ပေးချင်တာကျွန်တော်တို့ကိုကျွန်တော်တို့ကပူးပေါင်းဆောင်ရွက်ပေးမယ်ပေါ့ quality issue ရံပေါ့ဟိုအည်သွေးထိန်ကြီးထင်ကြီးပေးဖို့ရကျွန်တော်ကလည်းပူးပေါင်းဆောင်ရွက်ပေးမယ်အဲသူတို့ကလည်းအဲ့လိုအည်သွေးမပြည့်မိခဲ့လို့ရှိရင်ဆရာဆရာမတွေပေါ့သူတို့ကလည်းပြန်ပြီးတော့ဟိုသင်တန်းတွေပြန်ပေးမယ် training တွေသူတို့ workshop တွေလုပ်ပေးမယ်ဆိုပြီးတော့ပညာရေးဝန်ကြီးဌာနကပြောထားတယ်အဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့ကလည်းပူးပေါင်းဆောင်ရွက်မှုတစ်ခုကျွန်တော်ပြုလုပ်ပေးသွားမယ
်ဒီနေ့ဆွေးနွေးပွဲဟာတနိုင်ငံလုံးမှာရှိတဲ့ကျောင်းသားတွေနဲ့ပညာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတာပြည်သူကိုချပြလိုက်နိုင်တာဖြစ်တဲ့အတွက်အားရကျေနပ်မှုရှိတယ်လို့ပြောပါတယ်တက္ကသိုလ်တွေမှာကျောင်းသားတက်မကတွေတရားဝင်ဖွဲ့စည်းနိုင်မှုနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကအဖွဲ့ချုပ်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ကိုမင်းသူကျော်ကပြောပါတယ
်တက္ကသိုလ်တွင်မှာတော့တက်မကတွေကတော့အခုလက်ရှိရှိနေဦးမှာပဲပေါ့နော်ဒီရှိနေတဲ့ထဲမှာကျွန်တော်တို့ရှိနေတဲ့ကျောင်းသားတက်မကတွေလည်းကိုယ်တက်မကအလိုက်ကိုပြန်ပြီးတော့ဖွံ့ဖြိုးတိုးတက်လာဖို့ပြန်စူးစမ်းကြမယ်တခြားမရှိသေးတက်မကမရှိသေးတဲ့ကျောင်းတွေကိုလည်းတက်မကတွေပေါ်ပေါက်လောင်ကျွန်တော်ဝိုင်းစူးစမ်းပေးကြမယ်ကျွန်တော်နာကတာအနေနဲ့အဒီအစိုးရနဲ့ကျောင်းသားကျောင်းတွေနဲ့ပေါင်းပြီးတော့ရှေ့လျှောက်အများကြီးလက်တွေလောက်ရမှာရှိသေးတယ်အစိုးရနဲ့ဘာကြောင့်ပေါင်းလို့လဲဆိုတော့ဒီအစိုးရပြည်သူလူထုရဲ့ရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက
်တွေ့ဆုံပွဲကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစေရသောပညာရေးဦးစီးဌာနတာဝန်ရှိသူတွေနဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတက်မကအဖွဲ့ချုပ်နာကတာတို့ပါဝင်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ